တရားမြတ်တရေးအတူတကွမြင့်တင်ပေးဆိုတဲ့တရားစီရင်ရေးမဟာဗျူဟာသုံးနှစ်စီမံကိန်းအကောင့်ထဲဖော်နေတာတစ်နှစ်ရှိသွားပါပြီ။ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်နဲ့အမေရိကန်အေဂျင်စီရဲ့ကူညီပံ့ပိုးမှုနဲ့2015က2019အထိသုံးနှစ်စီမံကိန်းအကောင့်ထဲဖော်နေတယ်လို့2014နိုဝင်ဘာထုတ်တရားလွှတ်တော်ချုပ်စာရမ်းမှာရေးထားပါတယ်။ရည်ရွယ်ချက်တွေထဲမှာပြည်သူအများယုံကြည်ကိုးစားတဲ့ပြည်သူအကျိုးပြုတရားစီရင်ရေးစနစ်ပေါ်ထွန်းရေးနဲ့တရားရုံးများရဲ့ဂုဏ်သိက္ခာမြင့်တင်ရေးလည်းပါဝင်ပါတယ်။တရားဝင်တန်းအရေးအသွေးတိုးတက်အောင်လုပ်ဖို့လည်းရည်ရွယ်ပါတယ်တဲ့။ဒါပေမဲ့ပြည်တွင်းသတင်းတွေကိုကြည့်ရင်နာမည်အပြည့်ဆုံးအစိုးရဌာနတွေထဲမှာတရားစီရင်ရေးဌာနပါဝင်နေတာတွေ့နိုင်ပါတယ်။အနည်း90ကျော်အကျင့်ပြလာတဲ့တရားရေးမန္တန်ကိုတစ်နှစ်လောက်ပြည့်ပြည့်ယုံနဲ့အရာမထင်တာသိတာပါတယ်။ဒေါက်ဆာစုကြည်ဥက္ကဋ္ဌလုပ်တဲ့တရားဥပဒေစိုးမိုးရေးနဲ့တင်းငင်းအေးရန်ရေးကော်မတီကိုပို့တဲ့တိုင်ကြားစာ9000ကျော်မှာတဝက်ကျော်ဟာတရားစီရင်ရေးနဲ့သက်ဆိုင်ကြောင်းသိရှိရပါတယ်။လွန်ခဲ့တဲ့စက်တင်ဘာလကပြည်သူ့လွတ်တော်ကိုတင်သွင်းတဲ့တရားဥပဒေစိုးမိုးရေးကော်မတီရဲ့အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ်။
သူရဥက္ကဋ္ဌလုပ်တဲ့တရားစီရင်ရေးဥပဒေရေးရာနဲ့တိုင်ကြားစာများအတနာခံစာများစစ်စစ်ရေးကော်မတီကပြည်သူ့လူတော်ကိုဒီဇင်ဘာလ10ရက်နေ့ကတင်သွင်းတဲ့အစီရင်ခံစာမှာလည်းတရားရုံးတွေရဲ့လုတ်ကင်ပုံကိုမကျေနပ်လို့တိုင်ကြားတာကအများဆုံးဖြစ်နေပါတယ်။လက်ခံရရှိတဲ့တိုင်ကြားစာ1000ကျော်မှာအများစုဟာတရားရုံးအစစ်အစစ်ရဲ့ဆောင်ရွက်ချက်ကိုမကျေနပ်လို့တိုင်ကြားတာဖြစ်ကြောင်းသိရပါတယ်။တရားနှစ်တာဖို့နဲ့ပြည်သူ့ဘဝလုံခြုံဖို့ဆောင်ရွက်ပေမဲ့အုပ်ချုပ်ရေးပိုင်းကပံ့ပိုးကူညီမှုအားနည်းတဲ့အတွက်မောင်မမြင်ဖြစ်ခဲ့ရတယ်လို့ဆိုပါတယ်အစီရင်ခံစာကိုကန့်ကွက်သူမရှိပြည်သူ့လွတ်တော်ကအတည်ပြုလိုက်ပါတယ်လွတ်တော်မှာမှတ်တမ်းတင်ထားတဲ့တရားရေးဌာနအာဂရိလိုက်စားမှုတွေကို NLD အမတ်တွေဆက်လက်ဆောင်ရွက်ရပါလိမ့်မယ
်တရားစီရင်ရေးဌာနမှာလည်းဦးသိန်းစိန်အစိုးရလက်ထက်မှာခေတ်စားတဲ့ကွန်ပျူတာဝက်ဘ်ဆိုက်ရှိပါတယ်တရားရေးဂျာနယ်ဆိုတဲ့အမည်နဲ့မြန်မာအင်္ဂလိပ်နှစ်ဘာသာနဲ့စာဆောင်ထုတ်ဝေပါတယ်ဒါပေမဲ့ကြည့်လိုက်တာနဲ့တရားရေးဌာနကောင်းကြံကြော်ညာတဲ့စာဆောင်လို့ဖြစ်နေပါတယ်2013ဒီဇင်ဘာလထုတ်ဂျာနယ်မှာမြန်မာလို54မျက်နှာရှိပါတယ်တရားရေးဌာနရဲ့ကထိန်ပွဲဝါစုတင်ကန်းကပ်ပွဲစွန်းစားစိန်လောင်းပွဲတင်းကြံပွဲအားကစားပွဲတင်လန်းစင်ပွဲနဲ့အစည်းအဝေးပွဲတွေကိုပေါ်ပြတဲ့ဓာတ်ပုံတွေကလည်း22မျက်နှာရှိပါတယ်တရားစီရင်ရေးစာဖို့တဲမှာလက်ပေးလက်ယူကင်းရှင်းမှုနဲ့ဖြောင်းမှတ်တည်ကြည်မှုဖြင့်တရားရုံးရဲ့ဂုဏ်သိက္ခာကိုထိမ့်သိမ့်မှုပေါ်ပြထားပါတယ်အချင်းပြတရားစီရင်ရေးကိုဘယ်လိုပြုပြင်မယ်ဆိုတာကိုတော့ဖော်ပြဖို့ပြက်ကွက်နေပါသေး
။သူရဥအောင်ကိုဥက္ကဋ္ဌလုပ်တဲ့ကော်မတီကိုပေးပို့တဲ့တိုင်စာ1000ကျော်ထဲမှာ1000ကျော်ကိုဖြည့်ရှင်းဖို့သက်ဆိုင်ရာတရားရုံးတွေကိုပို့ပေးလိုက်တဲ့အခါဥပဒေနဲ့အညီဆောင်ရွက်တယ်လို့ပြန်ကြားကြောင်းသိရှိရပါတယ်။တရားစီရင်ရေးတပုတ်ဦးကြီးထဲမှာတရားသူကြီးဥပဒေအရာရှိရှေ့နေတရားရုံးဝန်ထမ်းရဲတပ်ဖွဲ့ဝင်တွေတရားစွဲသူတွေပါဝင်တာမို့အလွန်ရှုပ်ထွေးပါတယ်။ဒီလူတွေအားလုံးအာဂရိလိုက်စားမှုမှာပါဝင်ပတ်သက်နေပြီးတူးနဲ့တူးအပေးအယူအချိတ်ဆက်လုပ်ပြီးရက်တည်နေကြတာအနည်း90ကျော်နေပါပြီလွတ်တော်ကော်မတီကအရေးယူဖို့အကြောင်းကြားယူနေတရားစီရင်တပုတ်ဦးကြီးဟာရှင်းလင်းသွားမှာမဟုတ်ပါဘူးပြည်သူလူထုရွေးကောက်တင်မြောက်တဲ့လွတ်တော်ကိုယ်စားလှယ်မလုံနိုင်တာတွေအများကြီးရှိနေတာသိတာထင်ရှားလာပါတယ
်တရားလွတ်တော်ကျိုးရဲ့2015က19အထိဖြစ်တဲ့3နှစ်တာမဟာဗျူဟာဘယ်လိုထိရောက်မှုရှိတယ်ဆိုတာကို NLD ကြီးစိုးတဲ့လွှတ်တော်ကအသေးစိတ်စောင့်ကြည့်လေ့လာဖို့လိုပါတယ်။တရားစီရင်ရေးဌာနဟာအစိုးရရဲ့ဖိနှိပ်ရေးကိရိယာအဖြစ်အသုံးတော်ခံလာတာအင်္ဂလိပ်ကိုလိုနီခေတ်ကတည်းကဖြစ်လို့သုံးနှစ်လောက်တင်တန်းပေးယူနေအယိုးဆွဲနေတဲ့အကျဉ်းဆိုးကိုပယ်ဖျက်နိုင်ဖို့မလွယ်ပါဘူး။နိုင်ငံရေးနဲ့ပတ်သက်တဲ့အမှုမှာဥပဒေပုံမှန်အမျိုးမျိုးရှာကြံပြီးတရားခံကိုစွဲချက်တင်တာဟာလူရုံးလိမ့်စုံလုံဖြစ်နေပါတယ်။အမှုတမှုနဲ့မညီဆွရင်အခြားတမှုနဲ့ညီဆွအောင်အကွက်စင်တာဖြစ်ပါတယ်။အာဒီလိုက်စားမှုထုတ်ဖို့ရည်သားသူကိုအဖေးပြက်မှုနဲ့အေးအေးယူတာဟာအစိုးရရဲ့လုံလီလုံထုံးတစ်ခုဖြစ်လာနိုင်ပါတယ်။ရာဇဝင်မကင်းတဲ့ခြောက်လှမှုစော်ကားမှုနဲ့စိတ်ညိုညင်မှုကိုဖော်ပြတဲ့ရာဇကြီးအခန်း22နဲ့နိုင်ငံတော်ညီဝင်ရေးကိုပြက်စီတဲ့ပြင်းမှုကိုဖော်ပြတဲ့အခန်း7ဟာပြည်သူ့ဘက်ကကူညီဆောင်ရွက်သူတွေကိုဒုက္ခပေးနိုင်တဲ့ပုံပါတွေဖြစ်ပါတယ်။ကိုလိုနီခေတ်ကဥပဒေကိုတုံ့ပြန်ကိုကြိုးကာကွယ်တဲ့အစိုးရလက်ထက်မှာပြည်သူအများယုံကြည်ကိုးစားတဲ့ပြည်သူအကျိုးပြုတရားစီရင်ရေးစနစ်ပေါ်ထွန်းရေးဟာလက်တွေ့အကောင်အထည်ဖော်ဖို့အလွန်ခက်ခဲနေပုံရကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။